ကိုသက်နိုင်ဦးနဲ့နောက်ဆုံးအတူရှိခဲ့တဲ့ကိုဝင်းမြင့်နဲ့ကိုခင်မောင်စိုးကိုပုံမှန်333မြင်းဆောင်114ဝတရားနောက်ဆက်မှုပူအောင်ကြံစည်မှုနဲ့အမှုဖွင့်ပြီးလောလောဆယ်တကုံရဲစခန်းမှာဖမ်းချုပ်ထားပါတယ်။ရိုက်နှက်တဲ့အုပ်စုထဲမှာပါသူတွေအဖြစ်စိုက်ကားဓမ္မ3ဦးနဲ့တခြားလူ2ယောက်ကိုလည်းတကုံရဲစခန်းအချုပ်မှာဖမ်းထားပါတယ်။လောလောဆယ်အထိကိုဝင်းမြင့်နဲ့ကိုခင်မောင်စိုးတို့ကိုမိသားစုကတွေ့ခွင့်မရပဲအစားအသောက်တွေပဲပို့ခွင့်ရပါသေးတယ်။ RFP ကတကုံရဲစခန်းကိုစူးစမ်းဆက်သွယ်ပြီးမှလည်းအဆင်မပြေခဲ့ပါဘူး။ကိုသက်နိုင်ဦးဘာကြောင့်တည်ကြည်တဲ့အထိအရိုက်ခံရတာလဲ။သူကရက်ွက်ထဲမှာအာနာပိုင်တွေရဲ့မျက်စိစပင်မွေးစူးအောင်နေသူလား။ဥပဒေကိုချိုးဖောက်နေသူလားဆိုပြီးသူ့ရဲ့တငငယ်ချင်းတယောက်ကိုစုံစမ်းမေးမြန်းကြည့်တဲ့အခါ။ဒါလု
ံးဝမရှိဘူး။ကျွန်တော်တို့ထောင်ထဲမှာနေခဲ့တဲ့တခြားကိုအချိန်မောင်းအားလုံးကပြောကြတာတော့သူကလူကြည့်လို့ပဲတော်တော်များတဲ့လူတယောက်ပဲ။ရက်ွက်မှာကျွန်တော်အတူတူပို့ရတဲ့ခါကျတော့ပို့ပြီးတော့တည်တာသူ့ကိုချစ်ခင်ရတဲ့ပေါင်းလေးကများကြီးတယ်ကွာ။ကျေပွန်တော့လည်းအရာကိုမခံမရနဲ့ဖြစ်ကြတာ။ဘာလို့ဒီခံကြရတယ်ဆိုတဲ့အကြောင်းတစ်ခုကလည်းသူအာလာမဖွဲ့စည်းနေရင်ဆိုတာဘာမှမရှိဘူး။ကျေတော့မကြမ်းခဏတရားထိုင်အဲ့လိုရိတ်တာဝင်ပါလိုက်တဲ့လိုလိုက်ချတဲ့လူတရားပေါ့နော်။ဒီကအခုဖြစ်လာတော့မှသူမကြသေးဘူ
း။ကိုတက်နိုင်ဦးကမတိမချင်းရိုက်နဲ့ခံရတဲ့ဒဏ်ရာတွေရှိခဲ့တဲ့အကြောင်းဆရာဝန်တွေကလည်းအတည်ပြုခဲ့တယ်လို့ရှင်းနေဥက္ကမောင်ရှင်ကလည်းအခုလိုပြန်ပြီးပြောပြပါလာတယ
်။ဟုတ်တယ်။ရိုက်တာကတော့မတိမချင်းရိုက်တဲ့ဒဏ်ရာဆိုတာကဖြစ်လာတော့မရသေးဘူးနော်။ဆရာဝန်ကလည်းဒါပြောထားသေးတယ်။ကျွန်တော်ဒီမှာလောင်းဝင်ရပြိုးတဲ့အချိန်မှာကြတော့ခါကြတယ်ဒီကအတားကျက်တွေမျက်နှာလေးမှာရောခေါင်းလေးမှာရောအုတ်ဆက်တွေမှာရောဆိုတာဒါရှိတယ်ပေါ့ဗျာကိုခန္ဓာကညာလဲပါပါခေါ့နော်အဲဒီဒါရီကတော့တော်တော်ကျင်းနေတဲ့ဒါရီရှိတယ်အုတ်ဆက်ကပြီးကြတယ်အုတ်ဆက်တန်းကပြီးကြတယ်ဒါအားရအောင်တွေ့ရတယ်ပေါ့
ကန့်တတ်နေမိမှာအပေါ်ပါသွားရင်ဘယ်လိုအရေးယူနိုင်တယ်လဲထိုးချင်းရိုက်နေတဲ့အထိပြုတ်လို့နိုင်တယ်လားဆိုတာကိုလည်းရှင်းနေဥက္ကမောင်ရှင်ကပဲအခုလိုအဖြေပေးပါတယ
်ကျွန်တော်ဒီမှာပြထားတော့လမ်းတိုင်းကြီးသွားရင်ဂျန်ဝေးကြည့်ရဒါဂျန်ဝေးရုံပဲပေါ့ဗျာသူကလည်းနည်းရိုက်တဲ့ပါရတော့ဒါအခုဒုက္ခဆိုရှိတာမှမဟုတ်ပဲဒီလိုသူတို့ကအလုပ်တက်လုပ်တာတည်းဥရင်းနဲ့ဒီမပွဲနဲ့လုံးလာပေါ့ဥရင်းနဲ့မလုံးဆောင်ဘူးပေါ့ကွာဝန်တန်းရဲ့ကိုယ့်ရဲ့ဒုက္ခဆိုပေါင်းကြော်တာပေါ့ကွာ
တခါမျက်မြင်နဲ့ရောက်ကိုဆွဲဆူထားတဲ့ပုံမှန်တွေနဲ့ပတ်သက်ပြီးတော့ရောဘယ်လိုများအရေးယူနိုင်လဲဆိုတာကိုရှင်းနေကြည့်ဥအောင်သိန်းကအခုလိုရှင်းပြပါတယ
်333ဆိုရဲဒီပုံမှန်နဲ့ဖွင့်တာကသူတို့ဒီတာဝန်ထမ်းဆောင်နေအချိန်မှာဝန်တန်းနောက်ဖြစ်တဲ့ဟန်တာတယ်ပေါ့နော်အဲ့လိုဟန်တာပြီးတော့အကျဉ်းချန်ခံရရစီခဲ့တယ်ဆိုရင်ပုံမှန်နဲ့တင်တာပဲကြာ။ဒါအဲ့တော့သူတို့ကလည်းအရင်စပြီးတော့ဟိုအမှုဖွင့်တဲ့ပုံစံကအဲ့ဒီသဘောမျိုးဆောင်ပြီး။ကိုယ်သက်ခံရဲ့အပိုင်းကတော့ဟိုအပိုင်းကမပေါ်ပဲသေးပဲနဲ့သူတို့ဒီပုံနဲ့ရဲ့အလုပ်ဝင်ရဆောင်ရတဲ့အခါမှာအဲ့ဟန်တာနောက်ဆက်ပြီးတော့အကျဉ်းချန်ခံရရစီခဲ့တယ်ဆိုပုံမှန်နဲ့တင်တာတော့ဒီပုံမှန်အတိုင်းသားကိုရှင်းလို့ရှိရင်လေဒီချောင်ဆင်နေတော့ဒီပြစ်တဲ့ဆက်မနိုင်တာကိုတွေ့ရတယ်ကြာ။ဒါကဒီဇမုရွှေဖွင့်တဲ့အတိုင်းတောင်မှာအတော်ဝင်ရှိလို့ဒေလီပါမပါဘို့နော်ဒီဝိုင်းရဲရဲဆိုတဲ့ကိစ္စမှာဒီမိသတိရောမပါဘူးလားမိသတိရဲရွာရှိတယ်ဆိုရင်ဒါသူတို့မှလည်းတောင်းဝင်ရှိတာပေါ့ဒါသူတို့ဟိုလူတွေရဲ့ပြီးသွားတယ်ဆိုရင်ဒီလူတွေကရှိနေပါလေတဲ့မဟာတော်ဦးဆိုရင်သူတို့လည်းခင်ဗျားအပိတ်ကိုကြီးတယ်ကြာ
ရှင်းနေရေးဦးအောင်သိဖြစ်ပါတယ်ကိုသက်နိုင်ဦးကိုဈေးရနာပိုင်းကြီးဖမ်းဆီးစဉ်ကတခိုးတခိုးလို့ဩပြီးအနီးနားကလူတွေပါဝင်လာအောင်စော်ဩခဲ့တယ်လို့လည်းမိစပ်သူတွေကပြောကြပါတယ်ဒီလိုကိစ္စတွေမှာရောဥပဒေအကြောင်းအရဘယ်လိုတွေ့ရလဲလို့မေးကြည့်ရမှာတော့ဦးအောင်သိကဆက်ပြီ
းသူတို့လူကျင်တဲ့လူတွေကဆက်ဆံရနေပြီးတော့တခိုးတခိုးဩလို့ပဲပြီးဝိုင်းဖမ်းမိတယ်ကျင်းစစ်လို့ကြည့်ရမရှိသေးဘူးအဲ့တော့တခိုးတခိုးဩပြီးတော့ဝိုင်းရိုက်ခံလို့ဖြစ်သွားရင်သူ့မှာတာဝန်ရှိတာပဲကြီးဒီဝိုင်းရဲလူတွေတော့ရိုက်နေအောင်သူတို့ကနေပြတာဒါအာပိကူညီတဲ့ဘောစီဆောင်ရတဲ့ဘောမဖြစ်သွားဘူးလားဆိုဒါစဉ်းစားကြရင်ဥပဒေပြဿနာတွေပေါ့နော်ဒီအခွင့်ပေါ်မှာရောက်တဲ့အခါကျမှအတူတူကိုရင်တွဲကြမှာပဲဒါတွေကအမှန်ကိုပေါ်ထုတ်နိုင်ဖို့ရှိမှာပ
ါနိုင်ငံရေးကျင်းသားတချို့ဟာကိုယ်တကယ်ဖြစ်ခဲ့တဲ့အမှုနဲ့မဟုတ်ပဲတခြားလူကုန်တိတ်ခါညှိုးလွှမ်းစေတဲ့ပုံမှန်တွေနဲ့ပဲရင်ဆိုင်နေရတဲ့အကြောင်းဒီလိုတရားဥပဒေမစိုးမိုးတဲ့လူဖွဲ့စည်းတစ်ခုကနေလွတ်မြောက်ဖို့အတွက်အားလုံးကဝိုင်းဝန်းကြိုးပမ်းတင်တယ်လို့ရှင်လင်းယုံကျောင်းသားကောင်းဆောင်ကိုကိုကြီးကလည်းသူ့ရဲ့အတွေ့အကြုံနဲ့ရှင်ပြီးပြောပြပါတယ
်။ဆိုတော့ကျွန်တော်တို့ဆက်ချက်90လောက်တုန်းကလည်းကျွန်တော်တို့ကျောင်းသားလူငယ်တွေနိုင်ငံရေးဆော်ရက်စာရန်ဖြန့်နေဝေးတယ်။တော်တော်ကိုထောက်လိုင်းရဖမ်းတဲ့အခါမှာဒီလိုပဲနောက်ကနေတခိုးတခိုးအရှိန်နဲ့စီးဆိုင်ဆိုပြီးတော့အဲ့လိုပေါ်ပြီးတော့ဖမ်းခိုင်းတာမျိုးတွေကြုံခဲ့ဘူးလေ။အဲ့ဒီလိုဆိုတာတခုကကျွန်တော်တို့ဒီခိုးတော့ကကျောင်းသားလူငယ်တွေကိုယ်ဘာပေါ်မှလည်းဖမ်းမမ်းမသိဘူး။နိုင်ငံရေးပေါ်မှလည်းမတက်ဘူး။ခေါင်းလည်းမပူဘူးတက်ဆိုင်ရမြို့နယ်တွေမှာအချုပ်နဲ့ထည့်တယ်အဲဒီခါမှာသူက80မြင်းတော်54ဆိုပြီးတော့ထည့်တယ်ဘုကနိုင်ငံရေးပုံမှန်နဲ့ပဲဖမ်းတယ်လို့ထင်တယ်တကယ်တကယ်ကျတော့ခုံးမတင်ပါဆိုပြီးတော့ဖမ်းတယ်အဲ့တော့စကန်တစ်ခုတစ်ခုကို14ရက်14ရက်နဲ့ဂျမုန်တိုင်းဟာဒီကမှာမြို့နယ်30ကျော်ကိုထည့်တဲ့ခါမှာတက်ကျော်သွားတက်ပေါက်သွားအဲ့ဒါဥပဒေကိုလက်တလုံးကြားလုပ်ပြီးတော့ဒီခုံးမတင်ပါဆိုပြီးနိုင်ငံရေးသမားကိုတက်တယ်အဲ့တော့ကာယကံရှင်ကဘာပေါ်မှာတက်ခါရမှန်းတော့မသိဘူးကျွန်တော်တို့ဖွဲ့စည်းမှာဥပဒေ ောချင်တယ်ဗျာ
ကျွန်တော်ကောင်းဆောင်နောက်တူဖြစ်တဲ့ကိုမင်းကိုနိုင်ကတော့အခုအချိန်မှာတစ်ဖက်ကနေဥပဒေနီလန်းကြမဟုတ်ပဲအကြမ်းဖက်မှုတွေဖြစ်လာအောင်လှုပ်ဆောင်နေတာတွေရှိနေတဲ့အကြောင်းဒါကိုသတိကြီးကြီးထားပြီးတရားနီလန်းကြရဲရင်ရင်ဆိုင်သွားဖို့လိုတယ်လို့လည်းအခုလိုပြောသွားပါတယ
်ကျွန်တော်တို့အသက်ချင်းဘဝဘဝချင်းလဲလို့မသိနိုင်တဲ့အများကြီးရှိနေတယ်အကြမ်းဖက်မှုနဲ့ဖြစ်ချင်းကျင်နေတဲ့ပုဂ္ဂိုလ်တွေနဲ့ကျွန်တော်တို့ကသာတူအပန်တူလိုက်ပြီးတော့ဖြစ်ချင်းလို့ပြောလို့ရှိတာကျွန်တော်တို့အားလုံးသတိကြီးကြီးထားတော့အချိန်ရောက်နေပြီကျွန်တော်တို့ဘက်ကအကျန်းဖက်တဲ့နီးနဲ့လာပြီးတော့ရန်ဆွဲပြီးဖြစ်စဉ်ကျွန်တော်တို့ကိုသွေးကိုစူအောင်လုပ်ပြီးဖြစ်စဉ်ကျွန်တော်တို့သတိထားရပါလိမ့်မယ်။ဒီလိုဖြစ်စဉ်အားလုံးဒီအားလုံးကျွန်တော်ကျောင်းသားလူငယ်တွေအားလုံးကအခုပို့ပြီးတော့နည်းရသွားပြီးပို့ပြီးတော့ကြောချင်းကတ်ထားလိုက်ကြပြီ။ဒါအချိန်ငယ်ကျွန်တော်တို့ကျောင်းသားလူငယ်တွေကြားထဲကိုဝင်ပြီးတော့အကျန်းဖက်တဲ့နီးတွေနဲ့ရင်ဆိုင်လာဖို့ရှိရဆိုတာကျွန်တော်တို့နားလည်နေပြီ။ကျွန်တော်တို့ကတော့ကောင်းအေးအေးထားပြီးတော့တရားဥပဒေတိုင်းဖြောင်းဖြောင်းမှတ်မှတ်ပဲကြံရင်ဆိုင်ပါပဲကျွန်တော်တို့မတရားမှုတော့ငုံခံရပါမဟုတ်ဘူးဆိုတော့ကျွန်တော်တို့ရှင်းရှင်းပြပြဒီကနေ့ကျွန်တော်တို့ပြောနေချင်တယ
်ကျွန်တော်ကတော့မေးခွန်းနိုင်ဖြစ်ပါတယ်လောလောဆယ်တော့ကိုတက်နိုင်ဦးရဲ့အမှုကိစ္စကိုရဲဘက်ကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်တရားရုံးရောက်ဖို့အချိန်ကြာမြင့်နေမှာဆိုရင်တော့မိသားစုဘက်ကနေလိုအပ်သလိုဆက်လက်ဆောင်ရွက်သွားဖို့ရှိတယ်လို့လည်းရှင်းနေဦးအောင်သိန်းကပြောပြသွားပါတယ်ခင်ဗျာ